ဘင်းနိုင်ငံမှာစက်တင်ဘာလ17ရက်ကနေ23ရက်နေ့ထိကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးညီလာခံ World Economic Forum ASEAN မှာမဲခေါင်မြစ်ဝမ်း၅နိုင်ငံကခေါင်းဆောင်တွေနဲ့အတူပူးတွဲပြုလုပ်တဲ့ဆွေးနွေးပွဲအတွင်းမြန်မာနိုင်ငံရဲ့အဓိကပြပပုံကုန်ဖြစ်တဲ့ဆန်ကိုဘလောက်အထိတင်ပို့ရောင်းချနေတယ်ဆိုတာနဲ့ဒေတာရင်းကဆန်အဓိကထွက်တဲ့တိုင်းပြည်တွေနဲ့နိုင်ရှင်ရင်မြန်မာနိုင်ငံရဲ့အခြေအနေဘယ်အဆင့်မှာရှိနေတယ်ဆိုတာတွေကိုနိုင်ငံတော်အတမင်ကပုဂ္ဂိုလ်တောင်ဆန်းစုကြည်ကအထက်တွင်ဆွေးနွေးသွားကြတာပါ
We are rice exporting countries. At one time, Myanmar was the rice bowl of the world. And then, of course, we were, our place was taken by Thailand. And then Vietnam.
ကျမတို့နိုင်ငံဟာဆန်ကိုအဓိကတင်ပို့တဲ့နိုင်ငံဖြစ်ပါတယ်။တချိန်ကဆိုရင်မြန်မာနိုင်ငံဟာကမ္ဘာစပကြီးလိုတောင်တင်စားပြီးအခေါ်ခံခဲ့ရတာပါ။အဲ့ဒီနောက်မှာမြန်မာနိုင်ငံရဲ့နေရာကိုထိုင်းကယူသွားပြီးနောက်ပိုင်းမှာ Vietnam နိုင်ငံလည်းပါလာပါတယ်။ဒါပေမဲ့အဲ့ဒီလိုတခြားနိုင်ငံတွေကဆန်အများဆုံးတင်ပို့တဲ့လူတွေဖြစ်နေရှိနေကြပါပဲ။ကျမတို့နိုင်ငံကတော့မနှစ်ကမှအရင်စစ်မဖြစ်ခင်ကာလကရှိခဲ့တဲ့ဆန်တင်ပို့မှုနှုန်းပမာဏကိုပြန်ပြီးရခဲ့တာပါ။ဒီလိုဆန်တင်ပို့မှုမြန်မာလာခြင်းကဗီယက်နမ်တို့ထိုင်းတို့ကိုမထိခိုက်ပါဘူး။ကမ္ဘာဆန်စည်းကွက်မှာမြန်မာနိုင်ငံကပြန်ပြီးနေရာရလာနေခြင်းကထိုင်းတို့ဗီယက်နမ်တို့ရဲ့စည်းကွက်တွေချင်းမြောင်းတော့တာမျိုးမဟုတ်ပါဘူး။ဒါကြောင့်ပြောင်းလဲနေတဲ့ကမ္ဘာစည်းကွက်အခြေအနေရကျမတို့အနေနဲ့ပြိုင်ဆိုင်မှုကိုကြောက်နေစရာမလိုပါဘူး။ကျမတို့ဟာတူညီတဲ့ဆန်တမျိုးတည်းကိုလည်းထုတ်စရာမလိုပါဘူး။ကျမတို့စီကဆန်ဝယ်တဲ့သူတွေဟာထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ကဝယ်တဲ့သူတွေနဲ့ကွဲပြားပါတယ်။ကျမတို့နိုင်ငံရဲ့ဆန်တင်ပို့မှုမြင့်တက်လာတာကိုလည်းထိုင်းနဲ့ဗီယက်နမ်တို့ကစိုးရင်ကြမယ်မထင်ပါဘူး
။ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံရဲ့ဆန်တင်ပို့မှုဟာဆန်ငင်ချိုးပြီးမြင့်တက်ခဲ့တယ်လို့အစိုးရကထုတ်ပြန်တဲ့စင်းစရာတွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကထွက်တဲ့ဆန်အများစုဖြစ်တဲ့80ရာခိုင်နှုန်းလောက်ကိုတရုတ်နိုင်ငံကိုတင်ပို့နေတာဖြစ်ပြီးအခုချိန်ထိတရားမဝင်မှောင်ခိုလမ်းကနေတင်သွင်းနေရဆဲဖြစ်တာကြောင့်မြန်မာပြည်ဘက်ကနှိမ့်နှံမှုတွေအများပြားရှိနေကြောင်းမြန်မာနိုင်ငံဆန်စပါးအတင်းကျုပ်ဒုတိယဥက္ကဋ္ဌဒေါက်တာဆိုးထွန်းကပြောပါတယ်
ဒါအဓိကကျွန်တော်တို့ရဲ့ဈေးကွက်ကဟိုဖြစ်နေတယ်တရုတ်နိုင်ငံဖြစ်နေတယ်လည်းကြတော့ဒီဟာတရုတ်နိုင်ငံကအားကျွေးနေတယ်အဲ့ဒါဒီလို60 90ရာတိဒီကောင်ဒီလိုအကြီးကြီးတဲ့ကောင်တွေရှိတယ်ဒါကမှားဘူးနော်။ဒါနဲ့ဒီဟာလည်း20 30နော်ဟာအာဖရိကကိုသူကအရင်တော့အသေးစင်ရတဲ့ကောင်တွေတိတ်ရောက်နေတယ်အောက်ကလေးဆက်မှာတော့ပမာဏလေးနဲ့တရုတ်ပြည်နဲ့ကျွန်တော်ကျေရင်ရိုင်းဆိုင်ရအောင်ဆိုတာရှိနေတယ်။တကယ်လို့တဲ့ဟာကိုကျွန်တော်လျှောက်ဆူပေါ်ဆူနေတော့တာဆိုတာလက်တွေ့ကြလို့ဖြစ်နေတယ်။ဒီလိုကျွန်တော်ရေးဆွေးချိုးတယ်
တရုတ်မြန်မာနယ်စပ်မူဆင်မြို့ကဆန်ကုန်တယ်များအတင်းကဦးမင်းသိန်းကလည်းမြန်မာပြည်ကတရုတ်နိုင်ငံကိုတင်ပို့သည်များဆန်အားလုံးဟာတရားမဝင်နိလနဲ့သွားနေကြောင်းပြောပါတယ
်ဒီလိုပြကျွန်တော်တို့တရုတ်မြန်မာတရုတ်နယ်စပ်ကသွားတဲ့ဆန်တော့တရုတ်နိုင်ငံကတရားမဝင်ခွင့်မပြုဘူးကျွန်တော်တို့ရှိတယ်ကျွန်တော်ကခိုးသွားနေတဲ့ပုံစံပေါ့ဗျာနော
်ဟုတ်ကဲ
့ခိုးသွားနေတဲ့ပုံစံဆိုတော့ကျွန်တော်တို့ကတပိုင်းချုံတာပေါ့ဗျာဒီလိုပြင်မှာကျွန်တော်ဖမ်းနေမှာစဉ်းစားဖမ်းတယ်ကျွန်တော်တို့အဲ့လိုဘေးကျင်းနေတာလက်ပေးတယ်အဲ့လိုဟာတွေရှိရတယ်ကျွန်တော်တို့ရှင်းတာတော့အဲတိုးနေကြတယ်ပမာစီးပွားရေးလို့ပါကျွန်တော်ကတပန်းရှုံးတာပေါ့တိုးကတပန်းအတားယူထားတဲ့သဘောရှိတယ်နောက်တစ်ခါဗီဒီယိုတွားခြင်းအားဖြင့်လည်းကျွန်တော်တို့ကလည်းဒီတော့ကောက်လိုက်မကောက်လိုက်လို့ဆိုစီးပွားရေးလည်းအဲ့လိုဖြစ်နေတာခင်ဗျာဒါပေမဲ့တရုတ်မြန်မာတရုတ်ရေစက်ကတွားခြင်းအားဖြင့်တော့ကျွန်တော်တို့အတွက်တော့ဟိုနည်းတိုးရှိပါလေဒီမှာစီးရတော့လာဆိုင်ကျွန်တော်တို့အတွက်ပေါ့လေဒါလို့ဆိုတော့ဘာလို့လဲဆိုတော့နယ်သမားတွေကမြန်မာရှိတဲ့နယ်သမားအစားကျွန်တော်တို့မျိုးဆက်ကိုစာပို့လို့ရပါတယ်အဲ့တော့ဒီတစ်ပိုင်းတစ်ပိုင်းအပြေးစားလေးတွေလုပ်လို့ရပါတယ်။အိုဘာစီကျွန်တော်တို့ဥစားရှိသွားတဲ့လူဆိုတော့ဒါအင်အားကြီးတဲ့လူလောက်ပဲ။အင်အားကြီးတဲ့ကုမ္ပဏီအချို့လောက်ပဲလုပ်နိုင်တာဆိုတော့မြန်မာနိုင်ငံကနေတရုတ်နိုင်ငံကိုသွားတဲ့ကျွန်တော်တို့စာပြေပို့မှုကတော့ကျွန်တော်မဆုံးဖြစ်ပါတော့ခင်ဗျာဟုတ်ကဲ့
။အဲ့တော့တကယ်လို့များပေါ့နော်အခုလိုမျိုးမှောင်ခုံနည်းနဲ့မဟုတ်ဘဲနဲ့ဒီတရားဝင်မြန်မာစံတွေပေါ့နော်ဟိုစောစောကကျွန်တော်ပြောသလိုဟိုဟိုပေါ့အစိုးရအနေပြီးတော့ MOU လက်မှတ်ထိုးပြီးတရုတ်နဲ့မြန်မာကြားထဲမှာ G2G ပေါ့အစိုးရချင်းနားလည်မှုရယူပြီးတော့ဒီဟိုပေါ့မြန်မာပြည်ကတင်ပို့တဲ့ကုန်စည်တွေကိုတရားဝင်တင်ပို့ခွင့်ရမယ်အထူးသဖြင့်ဆန်ပေါ့နော်တင်ပို့ခွင့်ရမယ်ဆိုရင်အခြေအနေကလက်ရှိတဲ့ပိုကောင်းလာမလားဘယ်လောက်များသိတာမလဲဗျာ
အဒီလိုရှိကြအောင်ဗျာကျွန်တော် MOU ထိုးသွားမယ်ဆိုတော့ကျွန်တော်တို့ဆန်ကျွန်တော်တို့ကျွန်တော်မြန်မာနိုင်ငံဆန်ပြောရရင်တော့85ကျန်ကတော့အခြေလေးညံ့ချင်တာတွေပါတယ်ကျွန်တော် MOU ကမှထိုးပြီးနေဒီမှာဆိုရင်လည်းအခြေလေးကောင်းတဲ့ဟာပဲဒီလိုယူမှာစင်နာနေတဲ့ဟာ quality နေတာပဲဒီလိုနဲ့အပေါင်းကတောက်ဆိုင်တဲ့ဟာပဲဒီလိုနဲ့ဆိုတော့အခုလို့ကျွန်တော်တို့ပေါင်းဖို့သွားတော့လို့ဒုံးဖြစ်လာမယ်ဘူး။ဒါအများကြီးထမှာမဟုတ်ဘူး။တကယ်ဆိုရင်တော့ပေါ်ရကြည့်ရမယ်ဆိုရင်တော့အမေလက်မထုံသွားမယ်ဆိုရင်တော့ကောင်းတာပဲ။ဒါပေမဲ့သူတို့ကဆန်တားရွေးမှာနော်။ကျွန်တော်တို့ဒီလိုပို့နေ95မှတ်တယ်ဘာလို့လုံးဝလက်ခံမှာမဟုတ်ဘူး
။ကြပန်းကိုသူကဝယ်မှာမဟုတ်တော့ဘူးပေါ့။
ကြပန်းလုံးဝမဝယ်တော့ရေသွင်းနေတဲ့ဟာပဲဝယ်မယ်။ရေသွင်းနေတဲ့ဟာပဲဝယ်မယ်ဆိုအခုတရားသွားလို့ရှိရင်20လောက်ပဲဝယ်မှာ ့နှစ်ဆယ်ကျော်နားပေါ်ရှိမှာလေဒါဖြစ်လို့ကျွန်တော်မြန်မာနိုင်ငံစားနဲ့ပြည်ပြီးတော့အရင်တည်းက quality အနောက်ကြီးမမြင်ဘူးလေ quality မမြင်တဲ့ဆောင်တူမဝဲဘူးနပုံးမတန့်စင်တာလည်းဘာလို့ရှိနေလဲသူတို့က quality တိုင်းကိုတားကြည့်မှာ quality တိုင်းကြည့်မှာဆိုရင်အေးဆိုတော့တန်တေဘုံတားနေသွားမှာလေဆရာကျွန်တော
်ဆိုတော့ဒီအခြေအနေကိုပေါ့လက်ရှိအခြေအနေတဲ့ကောင်းအောင်လုပ်နိုင်တဲ့အနေအထားရှိသလားပြောဆိုအခုကျွန်တော်တို့ပြောနေကြသလိုမျိုးဟို MOU ထိုးရင်လည်းနည်းနည်းလေးဟိုပေါ့ဟို quantity ပေါ့နော်အရေးဟိုအရေးအတွက်တင်ပို့မှုကျသွားမယ်ဆိုရင်လည်းဒါကိုယ့်ဘက်ကပြန်နေနိုင်အောင်ပါပဲလေဆိုတော့
ပြန်နေနိုင်မှာဟုတ်ကဲ့နော
်လက်ရှိအနေအထားတဲ့ပို့ပြီးတော့ကောင်းအောင်ဟိုပေါ့မြန်မာဟိုတောင်သူတွေမြန်မာဆန်ကုန်တွေဘက်ကအတွက်ပို့ပြီးတော့အဆင်ပြေအောင်လုပ်နိုင်တဲ့နည်းလမ်းများရှိသေးလားပြော
လုပ်နိုင်တဲ့နည်းလမ်းများဒီကတော့ပြေတော့ policy ပြန်ပြီးသွားတော့သူ့ကိုလည်းကျွန်တော်တို့မှာလာတဲ့ဆန်တွေကြားတွေမှာမှန်းမှန်းတော့ပြောလို့လည်းမရဘူးဟုတ်လားအဲဒီဘက်ကလည်းလည်းပါပါချော့ပြီးမှလည်းကျွန်တော်တို့ကအဖြစ်ပြလို့ထင်တာပို့ပြီးတော့ပေါ့လေဒီလက်ရှိကပို့ပြီးတော့အဖြစ်ပြနေထင်တာပဲဟုတ်လား
ဟုတ်ကဲ
့ဒါမှလည်းကြောက်ပြောင်းပြောင်းပြောင်းဒီမှာဒီနေဆိုရကျွန်တော်ဆရာဆန်တွေတော့ဝင်နေလည်းပါပါချော့ပြီးတာဆိုပြောလို့မရဘူးဒီပေါ်ဆရာဒီဒီပေါ်ဆီဒီရဘူးဆက်ထွက်လို့မရဘူ
းဟုတ်
ကဲ့များတော့ဒီကကောင်းချင်တယ်ဆိုတော့ကျွန်တော်ကမင်းမင်းဒီမှာအကျိုးစားပြီးလုပ်နေတာပဲဗျာဒါမှမဖြစ်လာဘူးလေဒီပါပဲ
ဟုတ်ကဲ့တို့ပေါ့မြမအစိုးရကိုအကြံပေးမယ်ဆိုရင်ရောဒီကိစ္စအဒီအခြေအနေတွေပို့ပြီးတော့လက်ရှိတဲ့တိုးတက်ကောင်းမလောက်အောင်အကြံပေးမယ်ဆိုရင်ရောဘလို့အကြံတွေများပေးနိုင်မလဲဥ
ကျွန်တော်တို့ရိုးစုံကြံပေးခဲ့တယ်ကျွန်တော်တို့ခင်ဗျို့ကဲစီဝါကူတောင်းနေပြီးထားတော့လေကျွန်တော်တို့မှာအဖမ်းဆီးပြီးလာနေတယ်အဲ့ကျွန်တော်ဘလို့လောက်ရမလဲဒီကကုန်တွေမျက်နာတော့အဲ့တော့တရုတ်အစိုးရကိုကျွန်တော်တို့ဒီနိုင်ငံကိုနေပြီးဖြစ်ပြီးတော့စစ်ဆန်ကြီးကိုလည်းစစ်ဆန်ကြီးနိုင်ပြီးပါတော့ဆိုတော့ကျွန်တော်ဒီအစိုးရကမလုပ်သေးနိုင်ဘူးအဲ့ရှင်လေဘယ်တော့မလုပ်သေးနိုင်ဘူး
ဟုတ်
ကဲ့နောက်တော့ရှားမီလမ်းနေတယ်ကျွန်တော်မြန်မြန်အစည်းအဝေးတွေမှာတင်ပြတယ်တင်ပြတော့လည်းတစ်ချက်လာကြည့်လို့ရှိဘူးကြာမဟုတ်ဘူးအမဟုတ်တိုင်းနဲ့ရှိနေမှာပါ